မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုအပါအဝင်အကျပ်တဲတွေကြောင့်ကုန်စည်နှုန်းအဆမတန်ကြီးမြင့်လာပြီးအခြေခံလူတန်းစားအများစုပိုပြီးတော့ကျပ်တဲလာပါတယ်အလုတ်ကန်ရှားပါမှုနဲ့အတူဝင်ငွေထွက်ငွေမလုံလောက်မှုကြောင့်နေစဉ်စားဝတ်နေရေးပါထိခိုက်လာနေတာပါရန်ကုန်ကပြေးပို့လာတဲ့ဒီသတင်းကိုနန်းလောင်ကပြောပြမှာပါ
မြန်မာနိုင်ငံရေးမတည်ငြိမ်မှုကြောင့်စီးပွားရေးအပေါ်ရက်ခတ်မှုဟာလည်းအဖက်ဖက်ကဆိုးဝါးလာနေပါတယ်။မေလ16ရက်မှာတော့ရွှေတကြတ်သားရဲ့ပြင်ပပေါက်ဈေးဟာကျပ်ငွေ390ကျော်နဲ့ငွေလဲနှုန်းဟာလည်းအမေရိကန်ဒေါ်လာကို7000ကျော်လာပြီဖြစ်ပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာနဲ့အခြေခံစားကုန်တွေအဆမတန်ဈေးနှုန်းတက်နေမှုကြောင့်အခြေခံလူတန်းစားအများစုရဲ့စားဝတ်နေရေးပုံမကျတဲ့လာတဲ့ပြဿနာတွေလည်းရင်ဆိုင်နေရပါတယ်။ဆန်စီစားစတဲ့ကုန်စည်နှုန်းမြင့်တက်နေမှုကြောင့်နေ့စဉ်ထမင်းနှက်မအောင်ပိုးပြီးတော့ရုန်းကန်နေရတယ်လို့ရန်ကုန်မြို့ခံတဦးကအခုလိုပြောပါတယ်
။ခုကတော့သဝန်နေကအရင်ကတည်းကပိုးပြီးတော့ကျက်သေးလာတယ်ပိုးပြီးတော့ခက်သေးလာတယ်။ဆန်တွေဆိုလည်းအရင်3000ကျန်ဆိုရင်အခုဆိုရင်5000ကျော်6000ပြီးပြီးတော့စားရတယ်။စားရေးဆိုလည်းအဲ့လိုပေါ့အငဲတိုင်းနေတိုင်းမစားနိုင်တော့ဘူး။တစ်ခါတစ်ခါတော့99ဖြစ်နေ။မင်းငါဆိုလည်းတပွဲကိုအလူကြီးပဲကို1000လောက်ရှိတယ်။ကျော်နေဆိုရင်1500 2000လိပါတော့အဲ့တော့တိသာမစားနိုင်ဘူးအဲ့တော့သမီးကပဲဒီနေ့ဆက်နှက်တော့ပုံမှန်မနေ့ရုံးကြနေကြတာပေါ့နော်
။စားကုန်စင်းလုံးတွေမြန်မာနေလို့အရင်ကလိုမုံပဲတရေစားမဝဲစားနိုင်တဲ့အပြင်အသားဟင်းကောင်းတွေနေ့တိုင်းမစားနိုင်ဘူးလို့လည်းဆိုပါတယ်။အခြေခံလူတန်းစားအများစုမှာနေစဉ်ဈေးသွားချက်ပြုတ်နိုင်ဖို့ဝင်ငွေထွက်ငွေမလောက်ကပဲချိန်ငါပြီးတော့စားတော့ရေးဖြစ်ရှင်းနေကြရတာပါ။ဒီအခြေအနေတိုင်းဆိုရင်တော့ရှေ့ဆက်အငတ်ဘေးနဲ့ကြုံလာနိုင်တယ်လို့လည်းပြောပါတယ်။
ဝင်ဝင်နဲ့မလောက်ကတော့အလိုနေရင်းပါညာအလိုပတ်စံကြီးချီးတုံးလာတယ်အလောက်ကိုင်းကြီးကလည်းအင်းအားသက်သာပို့ပြီးတော့ကြက်သေးလာတယ်တော်တော်ကြီးကိုအချိန်ကြီးကတော်တော်ကြီးကိုစိုးနေလာနောက်နေ့ဆိုရင်တော့ငါဒီနေ့ကြုံဖို့ပဲရှိရတော့
ဆိုင်ကနေအလုံးနဲ့အသက်မွေးတဲ့ရန်ကုန်မြို့ခံတဦးကတော့မီးဖို့ချောင်းတုံးပစ္စည်းတွေဈေးအဆမတန်မြင့်တက်တဲ့အပြင်အိမ်ငှားနေရတာမလို့ပုံမိုကြက်သေးလာတယ်လို့ပြောပါတယ်
ကျတော်ကမိုးရီကြလောက်တော့လုံနေရတာဒါပေမဲ့မလောက်ဘူးလို့ဆိုရင်းကြီးရတဲ့ခါကျတော့ဒီကြားတော့ဒီနေ့ဥပ္ပါဝင်ရှာပွေးပြီးတော့စားတော့နေရတာပဲတနည်းနဲ့တနည်းကပူဆူဆူလာတာပေါ့လေဒီရရရတဲ့ဥစ္စာတွေထုတ်မလို့မပြဘူးလို့မပြတဲ့တော့အများကြီးချင်းငါးကြီးကားရတာပေါ့ရှားဝေးကြီးကတမျိုးလူပွေးကဏ္ဍကြီးကတမျိုးအဲအိမ်တိုင်းမိုးအိမ်ဟာနေရာပူဆူလာပေါ့လေခက်ခဲပေါ့မျိုးစုံပေါ့
ကုန်စည်နှုန်းတွေတဟုန်ထိုးမြင့်မားလာတာကြောင့်အရင်ကလိုဖိုးဖိုးရရမစားတောင်းနိုင်တဲ့အပြင်လက်ရှိလစာဝင်ကနေတလအစားဖို့လောင်းကအောင်တွက်ချက်နေရတယ်လို့မော်လမြိုင်မြို့ခံတဦးကလည်းပြောပါတယ
်တရက်ဆိုရင်တပေါင်းယူရတယ်ဈေးသွားတယ်ဈေးသွားရင်အဲ့ဒါတော့ခင်းချက်ဖို့ဝယ်လာပဲအဲ့ဒါတပေါင်းလောက်ပေါ်လာအဲ့ဒါစီမပါဘူးချက်ပေါ်နေပါမပါသေးဘူးဈေးက5000ကျော်ပေးရတခုကိုကြေးရတခုကိုအမှကြီးပဲတပေါင်းက2000ပြန်ပြီးအမှသွားပြီတလ3000လောက်ရတယ်ဟိုကောင်ဆယ်လို့ငီးမလောက်ဆိုနေကန်နေချက်ကန်နေချက်တယ်စားတော့မဟုတ်ရပါရင်ဆိုညနေပိုင်းပိုင်းကိုစားခုနကပါဆိုတော့မစားဖြစ်တော့မလားမကုန်ရောလားအစားပြစားပြနေပြီဆိုအပြင်စားလေးစားမယ်ဆိုရင်တော့လာတော့လောက်နေပဲကုန်မယ်လုံးမမလောက်ဘူးစားဆိုလည်းအဲ့လိုအရင်လိုဝယ်လို့အစင်လည်းပြောင်းနေပို့ပြီးတော့တက်တယ်ဖြတ်တယ်ချက်တယ်ဘယ်တော့ပဲဟိုလိုအလုံးလုံးပဲဘယ်တော့ပဲရှက်ရှာမှားတီအိမ်တော့ဖူလုံသွားစားမရှိ
စေအနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အတဲကြောင့်ရည်နှီးမြုံနှံမှုကြာဆင်းလာလာနဲ့စီးပွားရေးမတည်ငြိမ်မှုတွေဆိုးသက်သက်ဆိုးလာတယ်လို့ပြည်တွင်းစီးပွားရေးသမားတွေကပြောပါတယ်ပြည်သူတွေဟာဘေးကင်းလုံခြုံမှုမရှိတဲ့အပြင်အလုပ်လက်မဲ့ပြဿနာကိုရင်ဆိုင်လာရပြီးတော့အခြေခံစားသုံးကုန်တွေဈေးနှုန်းမြင့်တက်လာတာကြောင့်စားဝတ်နေရကျပ်တဲတဲ့ပြဿနာနဲ့ပါဆက်လက်ရင်ဆိုင်လာနေရတာပါ2023ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြမအစည်းအဝေးရင်ဖွံ့ဖြိုးတိုးတက်မှုနှုန်းဟာဆူဆူဝါဝါဆုတ်ယုတ်နေတာလို့ကမ္ဘာ့ဘဏ်ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကရုရှားသတင်းဌာနတခုကိုပြောဆိုထားတာမှာတော့အာဏာသိမ်းပြီးတဲ့နောက်ပိုင်း2023ကနေ2023ခုနှစ်အထိတောက်လျှောက်စီးပွားရေးဦးမော်လာတယ်လို့ဆိုပါတယ်